အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကပ်ကွက်တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားထုတပိတ်ဆင်နွှဲနေတဲ့ဒုတိယနေ့မှာရန်ကုန်တက္ကသိုလ်အဝင်ဝမှာအာဏာပိုင်တွေဘက်ကတားမြစ်ကန့်သတ်မှုတွေရှိပေမဲ့ဆန္ဒပြကျောင်းသားတွေကရန်ကုန်တက္ကသိုလ်ဝင်ထဲဝင်ရောက်ပြီးငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါရယ်ကျောင်းသားထုရဲ့လိုလားချက်ကိုအစိုးရဥပဒေပြုလွတ်တော်အမတ်တွေတရှိစေဖို့တောင်းဆိုတဲ့ကျောင်းသားတပိတ်တွေကို၄ရက်ဆက်တိုက်ရန်ကုန်မှာဆင်နွှဲနေကြတာဖြစ်ပါရယ်ကျောင်းသားတပိတ်နောက်ဆုံးရအခြေအနေကိုမှတ်စုမုံကပြောပြပေးပါမယ်ရှင်
လွတ်တော်မှာအတည်ပြုပြီးတော့သမ္မတဦးသိန်းစိန်လက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေဟာဗဟိုချုပ်ကိုင်မှုစနစ်နဲ့ပညာရေးမူဝါဒတွေကိုချမှတ်ထားပြီးတော့ကျောင်းသားခွင့်ရေးတွေကိုလည်းကန့်သက်ထိန်းချုပ်မှုရှိတဲ့ဒီမိုကရေစီစံနှုန်းနဲ့မညီဘူးဆိုပြီးတော့တနိုင်ငံလုံးကကျောင်းသားတွေကစန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကဘာကတာတက္ကသိုလ်ကျောင်းသားများတမကတက္ကသကကျောင်းသားခေါင်းဆောင်တွေဦးစီးပြီးတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးခေါ်ခဲ့ပြီးတော့ကျောင်းသားတွေ၄ရက်ဆက်တိုက်ဆန္ဒပြကြဖို့အစည်းအဝေးဆုံးဖြတ်ချက်ချခဲ့ကြပါတယ်။နိုဝင်ဘာလ14ရက်နေ့ကနေစပြီးတော့မြို့တော်ခမ်းမရှိမှာယာနဲ့ချီတဲ့ကျောင်းသားတွေကထိုင်တဲ့ပိတ်ဆင်နွှဲခဲ့ကြပါတယ်။ဒီကနေ့ဒုတိယမြောက်နေ့မှာလဲယာနဲ့ချီတဲ့ကျောင်းသားတွေစုဝေးပြီးတော့စီတန်းလှည့်လည်ဆန္ဒပြမှုတွေထိုင်တဲ့ပိတ်ဆင်နွှဲမှုတွေလုပ်ခဲ့ကြပါတယ
်။
အခုကြားခဲ့ရတာကတော့ကျောင်းသားခေါင်းဆောင်တွေဟောပြောနေတဲ့အတန်ဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ဝင်းထဲကိုခြိတက်ဖို့စီစဉ်နေတဲ့အချိန်မှာအာဏာပိုင်တွေရဲ့တားမြစ်မှုကိုခံခဲ့ရပေမဲ့တက္ကသိုလ်ဝင်းထဲအထိရအောင်ဝင်ရောက်ပြီးဆန္ဒပြနိုင်ခဲ့ကြတယ်လို့ဆိုပါတယ်။ဒုတိယမြောက်နေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်လို့ဘာကသာအဖွဲ့ချုပ်သတင်းပြန်ကြားတာဝန်ခံကိုရဲရင်ကျော်ကအခုလိုပြောပြပါတယ်
။ဒီကနေ့ကျွန်တော်တို့ဒုတိယနေ့သဘေးမောက်ဆန္ဒပြတာကသမိုင်းလန်းစုံကနေပြီးတော့စပြီးတော့ကျွန်တော်တို့ခြိတဲ့လမ်းလျှောက်တယ်။နောက်လိုင်းမြေမျိုးကိုကျွန်တော်တို့ဝင်းမို့လိုင်းမြေမျိုးကိုဖြတ်တယ်။ဒါမှမဟုတ်တိုင်းနယ်မျိုးလည်းပိတ်ထားတယ်။ရန်ကုန်တက္ကသိုလ်ဝင်းကိုလည်းပိတ်ထားတယ်။အဲဒီအတွက်ကြောင့်ရန်ကုန်တက္ကသိုလ်ဝင်းထိရောက်တဲ့အခါမှာဒီပရိလမ်းမထိတ်မှမဟုတ်ဘူးမှာတကားပိတ်ထားတဲ့အတွက်ဝင်းဝင်းတောင်းတယ်။ဖွင့်ပေးဖို့ပြောပေမဲ့အာဏာပိုင်ကဖွင့်မပေးဘူး။အဲ့တော့ကျွန်တော်တို့နိုင်ရှိမှာကိတ္တထိုင်းနေပြီးတော့အာဏာပိုင်ကိုကျွန်တော်တို့အချိန်နိုင်ယူပဲပြေးတယ်။နိုင်ယူပဲပြေးတဲ့အခါထိသူတို့အာဏာပိုင်ကဖွင့်မပေးတဲ့အတွက်အကြောင်းသားတွေတူဦးချင်းကျွန်တော်တို့ကြောဝင်တဲ့မိန်းကလေးတွေရောယောက်ျားလေးတွေရောကြောဝင်ဝင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီဝင်ဝင်သမကားစောင့်အောင်နေရဖြစ်တဲ့ဒီပေါ်အောင်ကျော်တောက်တိုင်နေရာမှာလမ်းနေတဲ့ဒီအကြောင်းသားတွေအားလုံးစုဝေးရောက်ရှိပြီးတော့အခမ်းအနားကျင်းပတယ်ပေါ့နော်။သမိုင်းစင်နာကြီးမှာလည်းသမကားလမ်းတော်ကိုလေးပြူတယ်။နောက်သမကားစောင့်အောင်မြက်ခင်းမြန်မာရဲဘော်ဘူအောင်ကျော်နဲ့7 July အတွင်းကြာဆုံးသွားတဲ့ចောင်းသားရဲဘော်အပေါင်းရဲ့နောက်ခေဆက်ဆက်ကကြာဆုံးသွားတဲ့ចောင်းသားအပေါင်းကိုကျွန်တော်တို့အလေးပြုပါတယ်အဲ့ဒီနောက်မှာတော့ဝန်ထမ်းချင်းထိမ့်မှတမနစ်ညိနေပြီးတဲ့အခါမှာကျွန်တော်တို့ချိန်ညာချက်သဘောထားဖတ်ကြားတာဒီကောမဒီဝင်တွေကတူဦးချင်းစကားပြောတာဘာကတများဖွဲ့ချုပ်ဩဂရာကိုကျော်ကိုကအမားစကားပြောကြတာအဲ့ဒါပြောပြတဲ့နောက်ပိုင်းမှာကျွန်တော်တို့ចောင်းဝင်းတွေကနေပြန်ထွက်လာပါတယ်ចောင်းဝင်းတွေကထွက်တဲ့အချိန်မှာတော့ចောင်းအနာပိုင်းတွေကစောဖွင့်ပေးပါတယ်ဟုတ်ကဲ့အဲ့ဒီကနေထွက်လာပြီးတော့ကျွန်တော်တို့ခုလဲတန်းဂုံးကျော်အောင်မှာကျွန်တော်တို့ထိုင်တဲ့ဘေးလုံနေပါလေ
။နောက်ရက်တွေဖြစ်တဲ့အမျိုးသားနေနဲ့နိုင်ငံတကာကျောင်းသားများနေတွေမှာလဲကျောင်းသားတွေဘက်ကတပိတ်တွေဆက်လက်ဆင်နွှဲသွားမှာဖြစ်ပြီးတော့ကျောင်းသားတို့ရဲ့မကျေနပ်ချက်လိုလားချက်တွေကိုနိုင်ငံတော်အစိုးရတွေမဟုတ်ဘဲနဲ့ဒီဥပဒေကိုပြဋ္ဌာန်းခဲ့ရမှာအဓိကတာဝန်ရှိတဲ့ဥပဒေပြုလွှတ်တော်ကိုယ်စားလှယ်တွေကိုပါအတိပေးတောင်းဆိုပါတယ်လို့ကျောင်းသားတွေကဆိုပါတယ်
။ဒါသူတို့အတင်းအားဓမ္မလွှတ်တော်အစဉ်အဆက်ရောသမနာကိုနိုင်ကရောဒါပြဋ္ဌာန်းနှမထိုးလာတဲ့အတွက်ကျောင်းသားပြည်သူကဒါကိုကံကွက်စမ်းကျင်ဖို့အတွက်ကျွန်တော်တို့ဒါသဘိမ့်မောက်ချင်းဖြစ်တယ်သူတို့လည်းစဉ်းစားစရာတခုတော့ဖြစ်မှာပါဘာလို့လဲဆိုတော့ဒီဥပဒေတွေလွတ်တော်တွေတာထမ်းခဲ့ပြီမဲ့အခုအကြောင်းသားတွေနဲ့ပတ်သက်တဲ့အမျိုးသားပညာရေးဥပဒေကိုပြဋ္ဌာန်းတဲ့အခါမှာသူတို့ရဲ့ဒီအကြောင်းသားဟောပြည်သူဟောဒါလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ကိုကဒီပုံမှာအလေးထားခြင်းမရှိဘဲနဲ့ပြန်ငဲ့ညာခြင်းမရှိဘဲနဲ့သူတို့အတည်ပြုခဲ့တဲ့ပုံမှာဒီလိုတုံ့ပြန်မှုတွေတွေ့လာတဲ့ရှိလာတယ်ဆိုတော့သူတို့သတိထားမိပါပါဒီမျိုးသားပညာရေးဥပဒေကိုအတည်ပြုဖို့စ조사နေချိန်မှာကန့်ကွက်ဖို့တာဝန်မကြေခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့အားနည်းချက်ကြောင့်မို့လို့ဒီလိုကိစ္စတွေဖြစ်လာတာပါဒီလိုကိစ္စတွေကိုလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောနိုင်ငံတော်အနေနဲ့ရောသို့ရအနေနဲ့ရောဒါအပေါ်မှာတာဝန်ရှိရှိနဲ့ပြန်ပြီးဖြေရှင်းပေးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်အာဏာပိုင်တွေဘက်ကတားဆီးပိတ်ပင်ကန့်သတ်မှုတွေရှိနေပေမဲ့ကျောင်းသားတို့တွေဘက်ကတော့နိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ပညာရေးမှုတွေကိုခိုင်ခိုင်မာမာချမှတ်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့ဘာကတာအဖွဲ့ချုပ်တည်င်းပြန်ကြားတာဝန်ခံကဆိုပါတယ်အာဏာပိုင်တွေဘက်ကအခုချိန်ထိတော့ဆန္ဒပြကျောင်းသားတွေကိုဖမ်းဆီးမှုတွေမလုပ်ပေမဲ့တားဆီးပိတ်ပင်မှုတွေနဲ့စောင့်ကြည့်သတင်းရယူမှုတွေကိုလှုပ်ဆောင်နေတာကိုတွေ့ရတယ်လို့ကျောင်းသားတွေကပြောပါတယ်။ကျောင်းသားတွေရဲ့ဆန္ဒပြမှုတွေမှာ88ကျောင်းသားခေါင်းဆောင်တွေဘက်ကလာရောက်အားပေးမှုတွေရှိသလိုငြိမ်းချမ်းရေးလှုပ်ရှားဆောင်ရွက်နေတဲ့ပန်းရည်လန်းအဖွဲ့ကလည်းငြိမ်းချမ်းရေးတချင်းတွေလာရောက်တည်ဆူအားပေးမှုတွေလုပ်ခဲ့တယ်လို့သိရပါတယ်ရှင်။